မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ကိုစိတ်နှံဖြာကြာ2005ခုနှစ်ကျွန်တော်အဘိဓမ္မာဒုတိယဆင့်ဝိသီပိုင်းကိုဝိပါကနေရာမှာဇာတ်လေးဆက်ကြည့်ပါမယ်။ဓမ္မမိတ်ဆွေများဇာတ်စာအုပ်လေးဖွင့်ထားစေချင်ပါတယ်။ဇာတ်စာအုပ်လေးနော်။စကုဒ္ဝါရစသော6ဒ္ဝါရရဲ့အာယုန်သည်အနိဋ္ဌာယုန်ဖြစ်အံ့ဆိုရင်အကုဒလဝိဘေပင်စဝိညာဉ်အာကုတလဝိဘေတံပရိဆိုင်အာကုတလဝိဘေဥပိ္ခာတန္တိရဏဘောင်း9ပါးနှင့်အာကုတလဝိဘေဥပိ္ခာတန္တိရဏဆိုတဲ့ဥပိ္ခာတရားယုံတပါးကိုခြားရ၏ဟုတ်ပြီနော်စကုဒ္ဝါရစတဲ့6ဒ္ဝါရရဲ့အာယုန်ဒီတကယ်လို့များအိဋ္ဌာယုံဖြစ်ခဲ့မယ်ဆိုလို့ရှိရင်အိဋ္ဌာယုံဆိုတော့တန်မှန်ဖြစ်သွားပြီပေါ့နော်ရိုးရိုးအလိုရှိရတဲ့အာယုံဆိုရင်အာဟိတ်ကုတလဝိဘေပင်စဝိညာဉ်အာဟိတ်ကုတလဝိဘေတံပရိစာအာဟိတ်ကုတလဝိဘေရိုးရိုးဖြစ်တော့ဥပိ္ခာတန္တိရဏဘောင်း9ပါးနှင့်အာဟိတ်ကုတလဝိဘေဥပိ္ခာတန္တိရဏရေမဟာဝိဘေဥပိ္ခာ4ပါးဘာဥပိ္ခာတရာယုံငါးပါးကိုခြာရ၏အတိအဋ္ဌာယုံဆိုတဲ့အလွန်အလိုရှိရတဲ့အာယုံဖြစ်ခဲ့မယ်ဆိုရင်တော့ခံစားချက်တွေကသောမနန္တာပြောင်းနေမယ်အာဟိကုတလဝိဘေပင်စဝိညာဉ်အာဟိကုတလဝိဘေတံပရိစာအာဟိကုတလဝိဘေသောမနန္တတန္တိရဏဘောင်း9ပါးနှင့်အာဟိတ်ကုတလဝိဘေသောမနန္တတန္တိရဏတိယေမဟာဝိဘေသောမနန္တလေးယေဘောင်းသောမနန္တတရာယုငါးပါးကိုခြာရဒီအိုင်ဒီယာလေးပေါ်မူတည်ပြီးတော့ဓမ္မမိတ်ဆွေတို့ကသဘောပေါက်သွားခဲ့စေချင်တာကစကုစသော6ဒွါရတွေအာယုန်သည်လို့ကျမတို့ကပြောတဲ့နေရာမှာ6ဒွါရမှာလာသေးမယ့်အာယုန်ကအာယုန်နေနဲ့လေ6ပါးပေါ့အဲ့ဒီလာတဲ့အာယုံ6ပါးဒီဒွါရ6ပါးရှိရာကိုလာတိုက်တဲ့အချိန်မှာဖြစ်လာမဲ့အာယုံနဲ့ဒွါရတိုက်ရင်ဖြစ်သွားမဲ့စိတ်အစင်တွေကဝိဘက်စိတ်တွေကိုပြန်ဆွဲထုတ်ကြည့်တဲ့နေရာမှာဘယ်နေရာတွေမှာရှိလဲလို့ကြည့်လိုက်တော့ပိစဝိညာဉ်ဆိုတဲ့နေရာမှာလဲဝိဘက်စိတ်ရှိမယ်တံပရိဆိုင်ဆိုတဲ့နေရာမှာလဲဝိဘက်စိတ်ဆိုတာရှိမယ်ဒါသိခဲ့ပြီးသားတန္တိရဏဆိုတဲ့နေရာမှာလဲဝိဘက်စိတ်တွေရှိကြမယ်အဲ့တော့ဒီအထိဒီဝိဘက်စိတ်တွေတွဲတွဲပြီးတည်ရှိမယ်နောက်ခုအနေနဲ့ကျမတို့ကကြည့်လိုက်တဲ့အခါမှာဒဒါယုံနေရာမှာဒါလည်းပြီးခဲ့တဲ့ပတ်တရားသင်ပြီးသားဒါထပ်ပြောတာဒဒါယုံဘက်ကိုကြည့်လိုက်တဲ့အခါမှာဒဒါယုံကိစ္စတက်တဲ့စိတ်တွေဘက်မှာဆိုရင်လဲဝိဘက်စိတ်တွေရှိကြမယ်အဲ့ဒီဝိဘက်စိတ်တွေထဲမှာပိစဝိညာဉ်စိတ်ပေါင်းသည်ဘယ်လောက်ရှိလဲလို့ကြည့်လိုက်တော့10ပါးရှိခဲ့တယ်။တံပရိဆိုင်စိတ်ပေါင်းသည်2ပါးရှိခဲ့မယ်။တန္တိရဏစိတ်ပေါင်းသည်3ပါးရှိခဲ့မယ်။ဒဒါယုံစိတ်ပေါင်းကိုကြည့်လိုက်တဲ့အခါမှာတန္တိရဏဆိုတဲ့စိတ်3ပါးနဲ့မဟာဝိဘေစိတ်10ပါးစွာကိုရှိခဲ့မယ်။ဒါကကျမတို့သိခဲ့ပြီးသား။ဒါကိုယ့်ဟာကိုဝိပါကနေရမှာကိုသင်တိုင်းသင်တိုင်းကိုစဉ်းစားတိုင်းစဉ်းစားတိုင်းဒီအကျိုးလေးကိုဆွဲထုတ်မယ်။ပိစဝိညာဉ်10ပါးဆိုတာကိုကျမတို့ကယူလိုက်တဲ့အခါမှာအာကုတုရဲ့အကျိုးစိတ်ကကုတုရဲ့အကျိုးစိတ်ကုတုရဲ့အကျိုးဆိုပေမဲ့တိတိကျကျပြောရင်အာဟိတ်ကုတလဝိဘေစေအဲ့ဒီအထဲမှာပိစဝိညာဉ်စိတ်သည်အာဟိတ်ကုတလအာကုတလဝိဘေပိစဝိညာဉ်စိတ်သည်5ပါးလာမယ်အာဟိကုဒလဝိဘေတဲကပင်စဝိညာဉ်စိတ်ကလည်း၅ပါးလာဒါကိုယ့်ကိုစဉ်းစားနေတံပရိဆိုင်ဒွေဆိုတာကိုကြည့်လိုက်တော့လေအာကုဒလဝိဘေတဲကတံပရိဆိုင်သည်၁ပါးလာမယ်အာဟိကုဒလဝိဘေတဲကတံပရိဆိုင်၁ပါးလာမယ်ဒါကြောင့်ကျမတို့ကမိန်းအနေနဲ့သိခဲ့ဖို့ရမှာအာကုတုရဲ့အကျိုးရဲ့ကုတုရဲ့အကျိုးရဲ့ဒါလေးကိုကိုယ်ကစဉ်းစားသွားတာဟုတ်ပြီနော်ပြီးတဲ့အခါမှာကျမတို့ကအာကုတလဝိဘက်ထဲမှာတန္တိရဏ3လို့ပြောရင်အာကုတလဝိဘက်ထဲကတန္တိရဏကဥပိ္ခာတန္တိရဏပဲရှိမယ်။အာဟိကုတလဝိဘက်ထဲကတန္တိရဏကိုကြည့်ဥပိ္ခာတန္တိရဏ1လည်းရှိသလိုသောမနတ္တ တန်ဒီရဏစိတ်တပါးလဲရှိတယ်ဆိုတော့ပြန်စဉ်းစားလိုက်တယ်အဲ့တော့ပြန်ကြည့်လိုက်တဲ့အခါမှာအာဂုတလဝိဘက်စိတ်ပေါင်းသည်ပိစဝိညာဉ်၅ပါးဆိုတော့အာဂုတလဝိဘက်စကုဝိညာဉ်၁သောတာဝိညာဉ်၁ခန္ဓာဝိညာဉ်၁ဇိံဝဝိညာဉ်၁ကာယဝိညာဉ်၁ပြီးရင်အာဂုတလဝိဘက်တမ္ပတိဆိုင်၁အာဂုတလဝိဘက်ဥပေခာတန္တိရဏဆိုရင်ပေါင်းလိုက်လို့ရှိရင်အာဂုတလဝိဘက်စိတ်ပေါင်းသည်၇ပါးကိုသိပြီးသားအာဟိကုတလဝိဘက်စိတ်ကိုယူတဲ့အခါမှာ၈ပါးလို့ပြောပြမိမယ်၈ပါးထဲမှာတန္တိရဏစိတ်၂ပါးရှိနေတယ်အဲ့ဒီ၂ပါးဒီတပေါင်းနဲ့ဘယ်တော့မှမလာဘူးအလှဲ့နဲ့သွားမယ်ဆိုတော့အာဟိကုတလဝိဘက်ပိစဝိညာဉ်အာဟိကုတလဝိဘက်တံပရိဆိုင်အာဟိကုတလဝိဘက်ဥပိ္ခာတန္တိရဏနဲ့၇ပါးဖြစ်တဲ့အချိန်ဖြစ်မယ်ဒါမှမဟုတ်ရင်အာဟိကုတလဝိဘက်ပိစဝိညာဉ်အာဟိကုတလဝိဘက်တံပရိဆိုင်အာဟိကုတလဝိဘက်သောမနတတန္တိရဏနဲ့ခုနှစ်ပါးဖြစ်ပုံရှိမယ်သဘောပေါက်တယ်နော်၈ပါးလို့ပေါင်းရေးပေမဲ့တန္တိရဏနှစ်ပါးဒီတစ်ပါးလည်းမဖြစ်ဘူးတစ်ပေါင်းလည်းမဖြစ်ဘူးတစ်ခုစီဖြစ်မယ်ဒီထိလိုက်နိုင်လားအဲ့ဒါပြီးသွားပြီဆိုရင်တန္တိရဏ၃ကိုကွာခြားကြည့်မယ်တန္တိရဏ၃ကိုကြည့်လိုက်တဲ့အခါမှာတန္တိရဏ၃မှာအာကုတလဝိဘက်ထဲကတန္တိရဏကဥပိ္ခာတန္တိရဏကတစ်ပါးရှိမယ်ဟုတ်ပြီနော်အာဂုတလဝိဘက်ထဲကဥပိ္ခာတန္တိရဏသည်တပါးလာရှိမယ်မဟာဝိဘက်ထဲကဆိုလို့ရှိရင်အဲဒီဟာသည်အာဂုတို့ရဲ့အကျိုးဥပိ္ခာတန္တိရဏကတပါးရှိမယ်ကုတို့ရဲ့အကျိုးအာဟိကုတလဝိဘက်ထဲကဥပိ္ခာတန္တိရဏကတပါးရှိမယ်ကုတို့ရဲ့အကျိုးပဲသောမနတတန္တိရဏကတပါးရှိမယ်ဒါဒီတန္တိရဏ၃ကိုကျမတို့ကအမျိုးအစားခွဲလိုက်တာမဟာဝိဘက်ဆိုအခုစဉ်းစားလိုက်တော့မဟာဝိဘက်ဆိုတာဒီမဟာကုသိုလ်ရဲ့အကျိုးပဲကုသိုလ်ရဲ့အကျိုးဆိုတဲ့အတွက်ကြောင့်မဟာဝိဘက်မှာအာကုတလဝိဘက်ဆိုင်ရာမရှိဘူးကုတလဝိဘက်ထဲရပြောမယ်ဆိုရင်မဟာဝိဘက်မှာဥပိ္ခာဒီ၄ပါးရှိသလိုမဟာဝိဘက်ထဲမှာပဲသူနဲ့စင်တူသောမနတ္တကလည်း၄ပါးရှိဒါဆိုရင်တရားယုံစက်တိကိုကြည့်လိုက်တော့တန္တိရဏ၃နဲ့မဟာဝိဘက်၈မှာတန္တိရဏ၃မှာအာကုတလဝိဘက်က၁ကုတလဝိဘက်ဆိုင်ရာက၂ခုရှိတယ်လို့မဟာဝိဘက်၈ကောမရှိဘူးလားဒီလိုလေးကွာခြားရေးလိုက်အဲ့တော့ပေါက်လိုက်လို့ရှိရင်တရားယုံစက်တိလို့ပြောပြင်မယ်တရားယုံစက်တိအကုန်လုံးကဝိဘက်စိတ်တွေဖြစ်နေတဲ့အတွက်အာကုတို့ရဲ့အကျိုးဥပိ္ခာတန္တိရဏသည်တပါးတသက်ဖြစ်မယ်ဒါကြောင့်တရားယုံစက်တိကိုကြည့်ဥပိ္ခာဆိုင်ရာသည်ဘယ်နှပါးရှိလဲဆိုဥပိ္ခာတရားယုံဒီ6ခုရှိမယ်ဥပိ္ခာတရားယုံ6ခုကိုကြည့်ဥပိ္ခာတန္တိရဏ2ရှိမယ်အဲ့ဒီ2ကအာကုတို့အကျိုးရှိမယ်ကုတို့အကျိုးရှိမယ်မဟာဝိဘက်ထဲကဥပိ္ခာ4ဆိုပြီးတော့ဥပိ္ခာတရားယုံဒီ6ပါးရှိမယ်သောမနတတရားယုံကိုကြည့်လိုက်တော့5ပါးရှိမယ်ဆိုတော့ဥပိ္ခာတရားယုံက6သောမနတတရားယုံက5ဆိုတရားယုံ7ဖြစ်ပုံချင်းကိုကြည့်လိုက်တဲ့အခါကျတော့အာကုဥပိ္ခာတန္တိရဏချင်းတူတော်လဲအာကုတို့အကျိုးနဲ့အာကုတို့အကျိုးနဲ့ဘာနဲ့လွဲနေလဲဆိုရင်အာကုတို့အကျိုးရဲ့ကုတို့အကျိုးရဲ့ကမတူမှမတူတဲ့အတွဲကြောင့်အကျိုးဘေးပုံကိုမတူတဲ့အတွဲကြောင့်အာကုတို့အကျိုးဥပိ္ခာတန္တိရဏသည်ဥပိ္ခာတရားယုံတပါးအနေနဲ့သူဖြစ်လိမ့်မယ်ကုသိုလ်ရဲ့အကျိုးကိုကြည့်လိုက်တဲ့အခါကျတော့ဒီဥပိ္ခာတန္တိရဏနဲ့ကုသိုလ်ရဲ့အကျိုးဖြစ်တဲ့ဥပိ္ခာ၄ပါးတပေါင်းနဲ့ဖြစ်မယ်ဆိုတော့သူ့ကြလို့ရှိရင်ဥပိ္ခာတရားယုံ၅ပါးလို့ယူလိုက်တယ်ကုသိုလ်ရဲ့အကျိုးဒီဘက်ကလည်းမဟာဝိဘက်ဆိုလည်းကုသိုလ်အကျိုးဒါပေမဲ့ဝေဒနာကိုကြည့်တော့သောမနတသောမနတဆိုတော့ပေါင်းပြီးတော့သောမနတတရားယုံ၅ပါးအဲ့တော့ကျမတို့ကအမျိုးအစားကြည့်လိုက်တော့ဒီအာယုန်နဲ့ထွာတာတိုက်တဲ့ဝိသီဇင်ထဲမှာပါနေတဲ့ဝိဘက်စိတ်တွေရဲ့ဖြစ်ပေါ်ဝိပါကနေရာမှာကိုစမ်းစစ်တဲ့အခါမှာဝိဘက်စိတ်ဒီဘယ်နေရာရှိလဲလို့ကြည့်4နေရာလာရှိတယ်ဝိဘက်စိတ်4နေရာကိုအမျိုးအစားခွဲတော့အာကုတို့အကျိုးဝိဘက်စိတ်ဒီဒီ9ပါးဒီတခုတဒါယုန်ကိစ္စတက်တဲ့အချိန်မှာတခုဆိုပြီးဒီတဒန်းဒီအာကုတို့ရဲ့အကျိုးဖြစ်နေတာ ကျန်တာတွေကကုသိုလ်ရဲ့အကျိုးဆိုတော့ကျမတို့ကဒီမာလာဒွါရဆိုတာကတော့ကိုယ်တန်တယ်မှာပါခဲ့ပြီးပြီအတိတ်ကံပေါ်မူတည်ပြီးရှိသားပြီဒီဒွါရကရှိပြီးသားမှာပြောင်းသွားတယ်ဆိုတာမရှိတော့လေလာတိုက်တဲ့အာယုန်တွေကကိုယ်လုတ်တဲ့ကံတွေပေါ်မူတည်ပြီးတော့မတူညီကြအောင်ဒါဆိုရင်အကုသိုလ်များများလုတ်တဲ့ပုံကိုယ်တွေအတွက်ဆိုရင်လာတိုက်တဲ့ဟောဒီအာယုန်6ပြီးဘာဖြစ်မလဲဆိုရင်အနိဋ္ဌာယုန်ကြီးလာဖြစ်မယ်အနိဋ္ဌာအာယုန်ဘယ်နဲ့ပါပဲလေ6ပါးပဲလာမှာပဲရူပါယုံဖြစ်ချင်းဖြစ်မယ်တတ္တာယုံဒါပေမဲ့ဒါကအကုန်လုံးကိုခြုံပြီးတော့ကျမတို့ကဒီထဲထည့်ထားတယ်။နောက်တစ်ခုလာတိုက်တဲ့နေရာမှာဥပိ္ပခာအာယုံနေဥပိ္ပခာဝေဒနာတွေအထိဖြစ်ရတဲ့ကုသိုလ်ရဲ့အကျိုးဆိုတော့လာတဲ့အာယုံသည်တမန်အလိုရှိအပ်တဲ့အိဋ္ဌာယုံနေဖြစ်မှာပေါ့။သောမနတတွေဖြစ်စေတဲ့ဆိုတွေကလာတိုက်တဲ့အာယုံတို့သည်အလွန်အလွန်အလိုရှိအပ်တဲ့အတ္တိအိဋ္ဌာယုံဆိုဒါလေးကိုကိုယ့်အကူချလိုက်ဒီစရာအလို့ကျက်စရာမလိုဝဲနဲ့ပြီးသွားရောကိစ္စ။အဲကြောင့်သကုဒ္ဒရာစသော၆ဒ္ဒရာတို့ဤအာယုန်သည်အနိဋ္ဌာယုန်ဖြစ်အံ့လို့ပြောရတဲ့ခြုံပြောလိုက်တဲ့ဒါအနိဋ္ဌာယုန်ဆိုရင်ရေးရမှသည်အကုသလဝိဘဲလို့ရေးရမယ်။လာတဲ့အာယုန်နေဖြစ်တဲ့အတွက်ကြောင့်ရူပါယုန်ဖြစ်ခဲ့သောအကုသလဝိဘဲသကုဝိညာဉ်လာတဲ့အာယုန်ဒီအနိဋ္ဌာယုန်ပေမဲ့ငိုတန်ညီးတန်ဆိုတဲ့တတ္ထာယုန်နေကိုဆေးရည်တိုင်းထွာနေတာအပြစ်ဒီနေတာကဲ့ရဲ့တာနေဖြစ်နေခဲ့ရင်နော်ဒါအနိဋ္ဌာတတ္ထာယုန်နေဖြစ်ရင်အကုသလဝိဘက်ထဲကပိစဝိညာဉ်တဲကသောတာဝိညာဉ်ပြောင်းမှာပေါ့မစင်နဲ့နေဘင်ပုတ်နဲ့နေအပုတ်နဲ့နေဖြစ်တဲ့ခန္ဓာယုန်ဖြစ်ခဲ့ရင်အကုသလဝိဘက်ခန္ဓာဝိညာဉ်ပေါ့စားရတဲ့အရာတာတွေကမကောင်းတဲ့ခါးကားတွေဟလာပေါ့ရှုနေတာစသည်ဖြင့်ဖြစ်နေခဲ့ရင်အနိဋ္ဌာရတ္တာယုံဖြစ်တဲ့အတွက်ဇေဝဝိညာဉ်ပေါ့။နာကျင်ကြိုက်ခဲနေတာမျိုးတွေဖြစ်နေတယ်၊ပူလောင်နေတာမျိုးဖြစ်ခဲ့ရင်အနိဋ္ဌဖုဒ္ဒဘာယုံဖြစ်ခဲ့ရင်အာကုတလဝိဘေကာယဝေ။ဒါဆိုရင်ဒီမှာရေးထားတဲ့ပိစဝိညာဉ်ငါလို့ရေးထားတာဒီပေါင်းပြီးတော့ရနိုင်တဲ့ရွေရေးပေမဲ့တကယ်ဖြစ်စီမှာမြင်တိတာတွေရောကြားတာတွေရောပေါင်းမှဖြစ်တာဒီထက်ကတဘာပဲလာလိမ့်မယ်ဆိုတာဒီမေကွန်းတဘာဝကိုကြည့်ပြီးဒီနေရာပြောင်းလိုက်မယ်။ဒါပေမဲ့အနိဋ္ဌရူပါယုံလာလာအနိဋ္ဌတတ္တာယုံလာလာအနိဋ္ဌကန္နာရတ္တာယုံနေလာလာလာသမျှအာယုံကိုလက်ခံတဲ့တံပရိဆိုင်ကတော့ဒါပဲဖြစ်မယ်အာကုတလဝိဘဲတံပရိဆိုင်တိဒါမပြောင်းဘူးအာကုတလဝိဘဲဥပိ္ခာတန္တိရဏဆိုတာကလည်းဒါမပြောင်းဘူးဒါလည်းဒီတိုင်းပဲသွားမယ်ပြောင်းမှာပဲနေရတယ်ထို့နည်းတူစွာအာကုတလဝိဘဲဥပိ္ခာတန္တိရဏဥပိ္ခာတတ္တာယုံလည်းမပြောင်းပြောင်းသွားမှာဒီနေရာပဲထို့နည်းတူစွာအဋ္ဌာယုံဆိုရင်လေဒီနေရာမှာအဋ္ဌရူပါယုံအဋ္ဌတတ္တာယုံပေါ်မူတည်ပြီးတော့ဒီနေရာမှာတဘာပဲလာလိမ့်မယ်ဒီမှာပေါင်းရေးထားပြင်မယ်တကယ်ဖြစ်စဉ်ကြရင်တစ်တွေပဲသွားလိမ့်မယ်ဟုတ်ပြီနော်ထို့နည်းတူစွာပဲဒီအောက်မှာလည်းဒီတိုင်းပဲဒါဆိုရင်ကျမတို့ကစာမွေးမေကွန်းပုံစံသွားတော့မယ်နော်တကယ်လို့လာတဲ့အာယုံကဥပမာဆိုပါစို့မြင်းစွာဖရာအစဉ်ကိုအခုကျမတို့ဖူးတွေ့နေတယ်မြတ်စွာဘုရားအစင်းကိုဖူးတွေ့နေကြဆိုရင်မြတ်စွာဘုရားအစင်းသည်ဒီအာယုန်ထဲမှာဘယ်ထဲပါလဲအတ္တိအဋ္ဌာယုန်အတ္တိအဋ္ဌာယုန်မှာမှဒီမြတ်စွာဘုရားအစင်းကိုဖူးတွေ့နေတာဒီအာယုန်6ခုတည်းကဘာဖြစ်လဲအတ္တိအဋ္ဌာယုန်ထဲကအာယုန်6ခုတည်းကရူပါယုန်လားတတ္တာယုန်လားခန္ဓာယုန်လားရတ္တာယုန်လားဖုရဘာယုန်လားဓမ္မာယုန်လားရူပါယုန်ဒါဆိုရင်အတ္တိအဋ္ဌာရူပါယုံဖြစ်နေတယ်။ဒါဆိုအတ္တိအဋ္ဌရူပါယုံဖြစ်နေတဲ့အတွက်ကြောင့်အာဟိကုတလဝိဘက်ထဲကဘာဖြစ်မလဲ။ဒီမှာပိစဝိညာဉ်ဖြစ်မလားဘာဖြစ်သွားမလဲ။အာဟိကုတလဝိဘက်ပိစဝိညာဉ်ထဲကသက္ခုဝိညာဉ်ဘယ်နှစ်ပါးလဲ။တစ်ပါးပဲပြောင်းမယ်။ဒီအနိဋ္ဌရူပါယုံကိုလက်ခံတဲ့တံပရိဆိုင်စိတ်ကလည်းတစ်ပါးပဲ။တွေ့မဟုတ်နော်။ပြီးရင်တန္တိရဏကသောမနတတန္တိရဏဆိုရင်ပေါင်းလိုက်ရင်ပေါင်း3ပါးနှင်တရားယုံဘက်ကိုကြည့်အာဟေကုတလဝိဘေသောမနတတန္တိရဏမဟာဝိဘေသောမနတ4ပေါင်းသောမနတတရားယုံ5ပါးကိုခြားရမယ်ရှင်းတယ်နော်ဒါကြောင့်ရွှေတကုံစီတီတော်ကြီးကိုမြေဝါထင်ထင်ဖူးမြင်နေတဲ့ပုံကိုမှာဖြစ်တဲ့ဝိဘေစိတ်ဆိုရင်ကျမတို့ကရိုးရိုးသက္ခုဝိညာဉ်လို့ရေးခွင့်မရှိတော့ဘူးသက္ခုဝိညာဉ်တွေတဲက အာဟေကုဒလဝီဘေရွှေတကုံးစိတိတော်စာအတိအဋ္ဌဖြစ်တဲ့အတွက်အာဟေကုဒလဝီဘေသကုဝေညင်အာဟေကုဒလဝီဘေတံပရိဆိုင်အာဟေကုဒလဝီဘေသောမနတတန္တိရဏဘောင်းသုံးပါးနှင့်ဒီလိုရေးရမယ်အာဟေကုဒလဝီဘေသောမနတတန္တိရဏတိမဟာဝီဘေသောမနတ၄ဆိုတဲ့သောမနတတရားယုံ၅ပါးကိုခြာရမယ်ဒီအိဒီယာဝင်ရမယ်